ထိုင်းနိုင်ငံရဲ့ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်အရထိုင်းမြန်မာနယ်စပ်မှာမြန်မာရွှေ့ပြောင်းလုပ်သမားတွေနဲ့ဒုက္ခသည်တွေကိုဆေးဝါးကုသမှုပေးနေတဲ့မေတော်ဆေးကန်းကိုဇူလိုင်လ16ရက်နေ့ကနေ20ရက်နေ့ထိယာယီပိတ်ထားပါတယ်ဒီသတင်းကိုကျမမအေးမာကပြောပြပေးမှာပါမေတော်ဆေးကန်းကိုဇူလိုင်လ16ရက်နေ့ကနေ20ရက်နေ့ထိယာယီပိတ်ထားရတာကတော့ဒီကာလအတွင်းမှာမေတော်ဆေးကန်းကဝန်ထမ်းတွေနဲ့ဝန်ထမ်းမိသားစုတွေဆေးကန်းအတွင်းကဖွင့်ထားတဲ့အစိုးရမဟုတ်တဲ့ NGO ရုံးတွေကဝန်ထမ်းတွေကိုကိုဗစ်စစ်ဆေးပေးဖို့အတွက်လူဝင်လူထွက်မများအောင်ပိတ်ထားတာဆိုပြီးမေတော်ဆေးကန်းကိုတည်ထောင်သူဒေါက်တာစင်တီယာမောင်ကပြောပါတယ
်ဆေးကန်းဆိုတော့ test လုပ်ကိုဗစ်ဝင်တယ်ဝန်ထမ်းနဲ့တည်ထောင်သူတွေနဲ့ရုံးတွေပေါ့ကျွန်တော်ကအစီအစဉ်ထဲမှာရုံးရလက္ခဏာကပြတဲ့ဦးရဲ့ပါတယ်ပြီးတော့မှဒီအမိနာဆေးစားဖို့အစီအစဉ်ဒီကောင်ကတော့ဆရာတော်ဒီမှာလည်းအရေးရှိနေတာတော့ဒီခြေထောက်လေးနဲ့ဆေးကောင်ကလည်းလက်ပါတယ်သူနဲ့အတွေ့အကြုံတွေနဲ့ဒီစာစုပြန်ပြောနော်အဲ့ဒီမှာရှိတဲ့ဂျုံတော့ဒီခြေထောက်ဂျုံမှာရှိတဲ့ဂျုံပုံကားတော့ဆောနော်ကျွန်တော်တို့ဒီအဝအဝအင်းမလေးလေးဟုတ်ကဲ့အစ်ကိုပြတော့စစ်စစ်ရအောင်လုပ်တဲ့ဟာမျိုးတည်းရှိတယ်အဲ့ဒီအချိန်ကတော့ဒီလိုမျိုးဖြစ်ရှင်းအောင်နော်ဒီခြေထောက်နားစိတ်ထားရပါမယ်
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာတော့ကိုဗစ်ကူးစက်မှုနှုန်းမြင့်တက်လာတဲ့အထက်မှာမဲဆောက်မှာရှိတဲ့မြန်မာအလုပ်သမားတွေထောင်ကနန်းနဲ့ကူးစက်တာတွေဖြစ်လာပါဗျ။ဒီလိုကာလမှာကိုဗစ်ဖြစ်နေတဲ့လူနာတွေကိုလည်းအရေးပေါ်ကုသမှုတွေလုပ်ပေးနေရမှာမေတော်ဆေးကန်းအနေနဲ့လူနာတချို့ကိုတီးခြားအဆောင်နဲ့ခွဲထားပြီးတာဝန်ယူပေးရတာရှိတယ်လို့လည်းဒေါက်တာစင်တီယာမောင်ကပြောပါဗျ။ဒီ
မှာကျွန်တော်တို့ကရင်60ကတော့နေရာပြီးထားတယ်ပေါ့။ဒါကတော့တိုးတိုးပြန်ပြီးအခုအစ်စ်ကောင်ပြန်ရမယ်။ကမအစောရကောမမပေါ့အခုအစောကိုသူကျန်စားခဲ့နေပြီ။အင်းဟာတော့သူတို့ဆောင်းလိုက်တူနေတယ်လေ
။မေတော်ဆေးကန်းယာယီပိတ်ထားတဲ့ကာလအတွင်းမှာအရေးပေါ်အကြောင်းအရာတစ်စုံတရာရှိလာပါကမဲဆောက်ဆေးရုံကြီးကိုတွားရောက်ပြသဖို့ကိုလည်းမေတော်ဆေးကန်းကအသိပေးကြေညာထားပါတယ်။ထိုင်းနိုင်ငံတပ်ပြည်နယ်ထဲမှာတော့တပတ်အတွင်းကူးစက်သူလူရေ 2,000 ကျော်ရှိနေပါတယ်။ထိုင်းနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ 3,900 ကျော်ရှိနေပြီးဇူလိုင်လ18ရက်နေ့ကတော့စံချိန်တင်ကူးစက်သူ 1,000 ကျော်တိရှိလာပြီးသေဆုံးသူကတော့ 140 ကျော်ရှိလာပါတယ်။သေဆုံးသူစုစုပေါင်းကတော့ 3,242 ဦးထိရှိလာတယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။